စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်တဲ့ကခြေရွာတွေမှာစစ်ကောင်စီကနေနေမြေရှင်းလင်းရေးတွေလုပ်နေပါတယ်ခြေရွာဆယ်ရွာကျော်နေအတော်များများမိအရှုခံရတယ်လို့ဒေသခံတွေကပြောပါတယ်မင်းကင်းနယ်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရက်သား2ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေလည်းနေရမပြန်နိုင်ကြသေးပါဘူးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါ
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲကခြေရွာတွေကိုစစ်ကောင်စီကမေလ18ရက်ကစလို့နယ်မြေရှင်းလင်းတာတွေလုပ်နေပါတယ်။မေ18ရက်ကနေမေ23အထိနယ်မြေရှင်းလင်းမှုတွေအတွင်းခြေရွာ14ရွာနေပါကနေအိမ်300ကျော် 400 နေပါမိရှို့ခံခဲ့ရပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကခြေရွာတွေကိုမိရှို့နေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်။
ကျွန်တော်တို့18ရက်နေ့ရောက်ဝင်လာတဲ့ရွာကအပန်းကျူမိရှုတယ်အပန်းကျူမနေ့ကရှုပြီးညနေခင်းညောင်ကားရောက်ရှုတယ်ညောင်ကားရကြီးရွာဒီတော့ညောင်ကားရောက်ရပြီနောက်တစ်နေ့မနေ့ကရွာပလဲကိုမိရှုတယ်ညနေခင်းပေါက်ဆောင်ကိုမိရှုတယ်အဲချေးရွာ14ရွာခန့်ပေါ့နေင350နဲ့400ကျားမှာမိရှုခံရအဲတီးတွေ့တိုက်ပွဲတွေကတော့မဖြစ်ခဲ့ဘူးပြဟုတ်ဒီနေ့ဒီပေါ့ဒီနေ့ကတော့အပေါက်ဆောင်ကိုတော့မိရှုတယ်အဲဒေသခံတွေကတော့ကိုရွာကိုဝင်တော့မယ်ဆိုတော့ဒေသခံတွေကတော့ဟိုစပေးဆောင်နဲ့ရှောင်းတင်းရတာပေါ့အဲဆောင်တဲ့ဗီဒီယိုရွာတရွာဝင်ပြီဆိုလို့ရှိရင်သူတို့ထွက်သွားတာနဲ့ရွာမှာရှိတဲ့ဒီသူတွေကပြန်ဝင်လာပြီးတော့ပြီးတဲ့ညင်းကြရတာပေါ့
မိရှုခံရမှုအတွင်းမင်းတန်းချေးရွာကနေအိမ်နေရာကျော်မိလောင်ဆုံးရှုံးခဲ့ပါတယ်လက်ရှိမှာတော့ထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာမှာတင်းရှောင်နေရတယ်လို့စစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးတွေဆက်လုပ်နေတာပါဒါကမြောင်မြို့နယ်ထဲကအခြေအနေပါစကိုင်းတိုင်းမင်ကင်မြို့နယ်ထဲကတဲကြီးကျေးရွာကိုမေ23ရက်ကစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခတ်ပြီးကျေးရွာသားနှုတ်ဦးသေးဆုံးခဲ့ပါတယ်ဒေသခံကကွေရီတပ်ဖွဲ့စခန်းတွေရှိနေတဲ့ဆိုတဲ့သတင်းကြောင့်လာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကြောင့်ဒေသခံအများအပြားကျေးရွာတွေကိုဆုံးဖြတ်ပြီးတော့ဘေးလွတ်ရာတင်ဆောင်နေရတယ်လို့လည်းဒေသခံတို့ကအခုလိုပြောပါတယ
်ကျေးကြီးဆိုတဲ့ရွာကိုလေဟိုစိုက်နေနေနဲ့ရှိဟိုဟယ်လီကော်ပတာ၅ကြီးနဲ့စိုက်တယ်ရအဲ့ဒီမှာသူစခန်းတစ်ခုရှိတယ်လို့တင်ရထားလို့မလာပြတ်တာလို့ပြောတယ်ရဟုတ်တယ်ဗျာ PNG တွေနဲ့ဆက်တယ်ရှိတယ်တခြားလက်နက်ကင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးမှလုပ်ကင်တွေအလုံးစုံကြားလို့မို့ဒါပြစ်တာလည်းအမှန်တကယ်ဆိုတော့မဟုတ်ဘူးပြည်သူတွေလည်းရှိရာဖြစ်နေတာပြည်သူတွေကနှစ်ယောက်တူသွားတယ်ဒီပကံတွေကတော့ခုပြင်းပြင်းချောင်နေတာပေါ့တော်ရဲမှာပဲမကြတာပေါ့
မင်းကင်းနယ်ထဲကိုစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းကနေပစ်ခတ်ပြီးတော့နေမြေရှင်းလင်းတာတွေပြုလုပ်နေတာပါစစ်ကောင်စီကအနေမြေရှင်းလင်းမှုတွေကြောင့်ဒေသခံကကွေတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်လေကြောင်းကနေပစ်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး